ခဲ့တဲ့ရက်ပိုင်းက NFT International အဖွဲ့ကြီးဟာလူဝင်ကြအကြမ်းဖက်အဖွဲ့ကြီးတစ်ခုဖြစ်တဲ့အာဇာအဖွဲ့ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဟိန္ဒူဘာသာဝင်အများအပြားကိုအစုလိုက်အပြုံလိုက်စပ်ဖြတ်ခဲ့တဲ့အကြောင်းအစိုးရခံစားတစောင်းထုတ်ပြန်ခဲ့ပါတယ်။ဖြစ်စဉ်ကတော့ပြီးခဲ့တဲ့2019ဩဂုတ်လကပိုင်းကဖြစ်ခဲ့တာဖြစ်ပြီးစက်တင်ဘာလတည်းရောက်တော့မြန်မာလူမျိုးရေးတာဝန်ရှိသူတွေကအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အာဇာအဖွဲ့ရဲ့အဲ့ဒီလိုအကြမ်းဖက်လုပ်ရပ်ကို NFT International အဖွဲ့ကြီးကထုတ်ဖော်လိုက်တာအဲ့ဒီသတင်းကိုကမ္ဘာ့နာမည်ကြီးသတင်းမီဒီယာပေါင်းစုံကဖော်ပြခဲ့ကြတာတွေအတွက်မြန်မာအစိုးရတာဝန်ရှိသူတွေကကြေညာနေကြသလိုတမရောဘက်ကလည်းကြိုးလိုတယ်ဆိုပြီးတရင်ထုတ်ပြန်တာတွေ့ကြရပါတယ်။တကယ်တော့ NFT International အဖွဲ့ကြီးဟာအာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်ကိုဖော်ထုတ်လိုက်တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်96သိန်းလောက်ဘင်္ဂလားဒေ့ရှ်ကထွက်ပြေးရတဲ့ကိစ္စမြန်မာလူမျိုးရေးနဲ့အစိုးရဘက်ကလုပ်ရပ်တွေမှန်ကန်တယ်ဆိုပြီးထောက်ခံလိုက်တဲ့သဘောမျိုးတော့မဟုတ်ပါဘူး။အာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်တွေကိုထုတ်ဖော်လိုက်ုံနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာပြေလည်သွားမှာလားနိုင်ငံတကာအသံဝိုင်းရဲ့မြန်မာတပ်မတော်နဲ့အစိုးရပေါ်ပေးနေတဲ့ပြစ်အားတွေရောကျသွားနိုင်မလားဆိုတာဆွေးနွေးသုံးသပ်ကြည့်ကြရအောင်ပ
ါ Amnesty International အဖွဲ့ကြီးကရခိုင်ပြည်နယ်မြောက်ပိုင်းခမောင်းစိတ်ကျေးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ယောက်ကလေး23ယောက်နဲ့အသက်10နှစ်အောက်အရွယ်ကလေး14ယောက်ကိုအာဆာအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြောင်းအစီခံစာမှာဖော်ပြခဲ့ပါတယ်AI အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်သွားတဲ့အသက်မတည်ကျန်ရစ်တဲ့ဟိန္ဒူဘာသာဝင်တွေကိုတွေ့ဆုံခွင့်ရခဲ့တယ်လို့အလောင်းတွေကိုစစ်ဆေးခဲ့တဲ့စစ်ဆေးချက်တွေအရာလဲတပ်ဖြတ်မှုကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ Amnesty International အဖွဲ့အနေနဲ့တပ်ဖြတ်မှုဖြစ်ပွားရာခမောင်းစိတ်ကျေးရွာဘက်ကိုတွားရောက်လေ့လာခွင့်ရဖို့မြန်မာအာဏာပိုင်တွေဘက်ကတောင်းဆိုပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။အဲ့ဒီမှာနေထိုင်တဲ့အသက်မတည်သူတွေနဲ့ပါဝင်တဲ့ဟိန္ဒူဘာသာဝင်တချို့ကိုအာဏာပိုင်တွေကခေါ်ယူပေးလို့စစ်တွေမြို့မှာတိုက်စုံမင်းမြန်ခွင့်ရခဲ့တာပါဘလို့ပဲဖြစ်ဖြစ် AI အဖွဲ့ကြီးအနေနဲ့အာဆာအဖွဲ့ဟာအပြစ်နဲ့ဟိန္ဒူဘာသာဝင်ရွာသူရွာသားကလေးတငယ်တွေကိုရရက်ဆက်ဆက်တတ်ဖြတ်ခဲ့တယ်ဆိုတာကိုတော့အတည်ပြုနိုင်ခဲ့ပါတယ်ကြောက်ရရင်အာဆာအဖွဲ့ဟာဟိန္ဒူဘာသာဝင်တွေကိုမှအခုလိုရရက်ဆက်ဆက်တတ်ဖြတ်တာမဟုတ်ပါဘူး2016အောက်တိုဘာလကမောင်တော်နေသားဆောင်ရဲတပ်ဖွဲ့ဌာနချုပ်နှင့်အခြားရဲစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ခြင်းနောက်ပိုင်းတွင်ဒုတိယတိုက်ခိုက်မှုလုပ်ခဲ့တဲ့2019ဩဂုတ်လမကုန်တွင်ဂျားကာလာမှာလည်းမွတ်စလင်ကျေးရွာသားအတော်များများကိုရရက်ဆက်ဆက်တပ်ဖြတ်တဲ့ပုဂင်းတွေကျူးလွန်ခဲ့ကြပါသေးတယ်။အစိုးရဘက်ကတရင်ပေးတယ်လို့သူတို့ယူဆသူတွေသူတို့ရဲ့စီယုံမှုကိုမလိုက်ပါတဲ့သူတွေကိုလမ်းမှာစောင့်ဆိုင်တပ်ဖြတ်တာမိသားစုနဲ့အတူရှိနေတာကိုနေအိမ်ပေါ်အထိတက်ပြီးတက်ဖြတ်တာမျိုးထိကျွလွန်ခဲ့ပါတယ်။အဲ့ဒီတည်းမှာသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့မွတ်စလင်ကျေးရွာတာဝန်ရှိသူနှစ်ယောက်ဆိုရင်လည်းနောက်ရက်တွေမှာပဲရရဆက်ဆက်တက်ဖြတ်ခံလိုက်ရပါတယ်
။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရလူမျိုးရေးတာဝန်ရှိသူတွေဘက်ကအကာအကွယ်မပေးနိုင်တာသူတို့အချင်းချင်းတက်ဖြတ်ကြတာပဲဆိုပြီးတိတိရှိရှိကလေးလို့ပဲအာဇာအဖွဲ့ဟာမွတ်စလင်ကျေးရွာကအတော်များများကိုစီယုံနိုင်ခဲ့ပြီး2019ဩဂုတ်လရဲဌာနနဲ့ကင်းစခန်း30လောက်ကိုတပြိုင်နက်တည်းဝေရောက်တိုက်ခိုက်နိုင်ပြီးအထိအင်အားကောင်းလာတာတွေ့နိုင်ပါတယ်။ခြုံငုံတိုးတက်ရရင်အာဇာအဖွဲ့အကြမ်းဖက်မှုကျူးလွန်လာစိတ်ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။သူတို့အကြမ်းဖက်တဲ့တဲ့ AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြရတာတခုပဲနည်းနည်းထူးပါတယ်။ဒါပေမဲ့ AI ရဲ့စီရင်ခံစာမှာအာဇာအဖွဲ့ကိုပဲအပြစ်ပုံချထားတာမဟုတ်ပါဘူး။အကြမ်းဖက်မှုကာလ၊ဒဏ်ပြန်နေနေစဉ်ကာလအတွင်းအာဇာအဖွဲ့နဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနှစ်ဖက်စလုံးရဲ့ကျူးလွန်မှုတွေဖော်ထုတ်နိုင်အောင်အဲ့ဒီဒေသတွေကိုတည်င်းတော့တွေ AI လိုအဖွဲ့မျိုးတွေကုလသမဂ္ဂစုံစမ်းရှာဖွေအဖွဲ့လိုမျိုးတွေကိုတွားရောက်ခွင့်ပေးစင်တယ်ဆိုပြီးတောင်းဆိုထားတာတွေ့ရပါတယ်
ဒီအချက်တွေကိုကြည့်ရင် AI အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တက်မတော်ကလက်ရှိကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးကိစ္စတွေနဲ့ပတ်သက်တဲ့ဖိအားပေးခံရမှုတွေလျော့နေသွားဖို့တော့မရှိသေးပါဘူး။အကြောင်းကတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့လုံခြုံရေးဆိုင်ရာတွေဘက်ကပြုမူခဲ့ပုံနဲ့လက်ရှိကန့်တွယ်နေပုံတွေကိုလက်မခံနိုင်ကြသေးလို့ပါပဲ။တကယ်အရေးကြီးဆုံးပြဿနာကတော့ထွက်ပြေးသွားတဲ့9သိန်း6သိန်းလောက်ရှိတဲ့မွတ်စလင်တွေမြန်မာနိုင်ငံဘက်ပြန်လာရေးလုပ်ငန်းမစတင်နိုင်သေးလို့ပါပဲ။တနည်းအားဖြင့်လုပ်ငန်းစဉ်စတင်လာအောင်မြန်မာအစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေကမစွမ်းဆောင်နိုင်သေးလို့ပါပဲ။အဲ့ဒီအထက်မှာဒုက္ခသည်တွေကိုယ်တိုင်ကမြန်မာအစိုးရရဲ့လက်ခံရေးအစီအစဉ်တွေကိုအပြည့်အဝလက်မခံနိုင်သေးတာ မြန်မာအစိုးရကလက်ခံနိုင်တယ်လို့ပြောထားတဲ့အတော်လေးကိုနေပါတယ်တရက်လူ300လောက်အရေးအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်သေးတာမွတ်စလင်တွေရဲ့နေထိုင်ရေးလုံခြုံရေးအာမခံချက်ပေးနိုင်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဒုက္ခသည်လက်ခံရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မရသေးတာစားတဲ့ပြဿနာတွေကြောင့်ဖြစ်နိုင်ပါတယ်ဒီလိုမဆန်းဆောင်နိုင်သေးတဲ့အတွက်လေကြီးမားတဲ့နိုင်ငံတကာအဖိအားတွေရင်ဆိုင်ရအောင်ပါပါဒီထက်ပိုကြီးမားတဲ့နောက်ပြဿနာကြီးတစ်ခုကတော့အကြမ်းဖက်မှုကိုတံပြန်နှိမ်နှင်းခြင်းအတွင်းမြန်မာလူ့ကြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်ခဲ့တယ်ဆိုတဲ့အမှုခင်းတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စပါနိုင်ငံတကာအတိုင်းဝိုင်းကအဲ့ဒီပြဿနာကြေကြေပြန့်ပြန့်တောင်းဆိုဖိအားတွေပေးနေကြပါပြီမြန်မာအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေပေးပါမည်သူမဆိုမြန်မာနိုင်ငံဘက်ပြန်လာပြီးအထောက်အထားနဲ့တကွအမှုဖွင့်လို့ရတယ်ကျူးလွန်တာထင်ရှားရင်အရေးယူပေးမယ်စသဖြင့်ပြောဆိုနေကြဆဲဖြစ်တယ်လို့တချို့အာဏာပိုင်တွေကတော့ဒီဆွဆဲချက်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ဒုက္ခသည်တချို့ရဲ့လောက်ကျန်ဖန်တီးဆွဆဲချက်တွေဖြစ်ပြည့်ရည်ပြူတာမျိုးကိုတော့တွေ့နေရပါတယ
်ဒီရှင်တွေကိုကြည့်ရင်လက်တလော AI အဖွဲ့ရဲ့အာဇာအဖွဲ့ကနေရက်ဆက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အစီရင်ခံစာကြောင့်ဒီမှာအစိုးရနဲ့တတ်မတော်ပေါ်နိုင်ငံကအသံဝဲကပေးနေတဲ့ဖိအားတွေရောကျသွားမှာမဟုတ်ဘူးဆိုတာထင်ရှားပါတယ်အဲ့လိုဖိအားတွေပြေရောဖို့ဆိုရင်မြန်မာအစိုးရနဲ့တပ်မတော်ဘက်ကဒုက္ခသည်တွေတကယ်ပြန်လာရေးအကောင့်တွေပေါ်လာအောင်စွမ်းဆောင်တာဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်လက်ခံလာအောင်ဖြေရှင်းပြတာလို့ဘုကလွဲပြီးအခြားနည်းလမ်းမရှိပါကြောင်းတင်ပြလိုက်ရပါတယ်